လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတဲ့ပုံမှန်66ကကြီပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေကတဆင့်အများပြည်သူသိရှိလည်လာနိုင်အောင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ပြည်သူအများနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့မိမိတို့ဖြစ်ဆက်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုပေးဖို့ဆွေးနွေးနိုင်တယ်လို့လွှတ်တော်ဥပဒေချမ်းကော်မတီကဖိတ်ခေါ်လိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းဆိုပြီးပြည်ထောင်စုလွှတ်တော်မှပြန်လည်ပြင်ဆင်ပြဋ္ဌာန်းပြီးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတည်ပြုမဲ့ဒီဥပဒေကိုဒီကနေ့ဇူလိုင်လ9ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေပြန်ကြားရေးဝန်ကြီးဌာနနဲ့လွှတ်တော်အသီးသီးရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာဖြစ်ပါတယ်အဓိကပြင်ဆင်ချက်တွေကတော့ဆက်သွယ်ရေးဥပဒေပုံမှန်3ပုံမှန်ခွဲနိုင်ငံပါဆက်သွယ်ရေးနှင့်သတင်းအချက်အလက်နည်းပညာဝန်ကြီးဌာနဆိုတဲ့စကားရဲ့အစားပို့ဆောင်ရေးနှင့်ဆက်သွယ်ရေးဝန်ကြီးဌာနဆိုပြီးအစားထိုးရမယ်လို့ပါရှိပါတယ်နောက်ဆက်လက်ပြီးတော့ NLD ဆိုရလက်ထက်တရားစွဲဆိုမှုတွေနဲ့ဖမ်းဆီးရေးယူမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပါအချက်တချို့ကိုလည်းအစားထိုးပြင်ဆင်ထားပါတယ်ဆက်သွယ်ရေးဥပဒေပုံမှန်80ပါပြစ်မှုတွေကိုရဲအရေးယူပိုင်ခွင့်ရှိတဲ့ပြစ်မှုတွေဖြစ်သတ်မှတ်ပြီးသတ်မှတ်ထားတဲ့ပြစ်မှုတွေမှာတပါးကြံပြစ်မှုတွေကိုတရားစွဲဆိုရမှာတော့ဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ကိုရယူရမှာဖြစ်ကြောင်းနဲ့ပုံမှန်65နဲ့ပုံမှန်66ပါပြစ်မှုတွေကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်သတ်မှတ်ပြီးနောက်မည်သည့်တရားရုံးကမှပုံမှန်66ဂါကြီးပါဆက်သွယ်ရေးကွန်ရက်ကိုအသုံးပြုပြီးအသေးရေးဖြတ်မှုကိုတက်ဆိုင်သူဒါမှမဟုတ်ကိုယ်စလဲလွှဲခြင်းခရရသူရဲ့တိုင်တန်းချက်အရာမဟုတ်ဘူးဆိုရင်အရေးယူဆောင်ရွက်ခြင်းမရှိစေရသသဖြင့်ဥပဒေချမ်းမှအသေးစိတ်ဖော်ပြထားပါတယ်ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းအပေါ်မှာပြည်သူအများနောက်အဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွတ်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုစာနဲ့ပေးဖို့ဆွေးနွေးနိုင်တယ်လို့လူကိုယ်တိုင်နဲ့လာရောက်ဆွေးနွေးနိုင်ပါတယ်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှေ့နေကြီးဦးအောင်သိန်းကဖိတ်ခေါ်ပါတယ်
။ကြံကြံစီပေးရတဲ့လူကျွန်တော်တို့ဥပဒေချမ်းကော်မတီကိုပေးနိုင်တယ်တက်လာတဲ့ဒီကျွန်တော်တို့အကြံဉာဏ်ပေးလို့ဖွဲ့စည်းတာအဖွဲ့ကြီးနေတဲ့ကိုယ်ရင်တွေ့ပြီးတော့ရှင်းပြဖို့လာပြီးတော့လျှောက်တဲ့လူတွေရှိရဲ။အနောက်ပြီးတော့အစာအပြည့်လာပြီးကြံဉာဏ်ပေးတဲ့လူတွေရှိရဲပေါ့နော်။အဲဒီပြီးတော့ကျွန်တော်တို့ကဒီမှာဥပဒေချမ်းကော်မတီအစည်းအဝေးဆိုင်။ဆိုင်နေပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဥစ္စာတွေကဆက်လက်ပြီးတော့အသုံးပြုစင်မပြုစင်ပေါ့ဗျာ။ဘာကြောင့်ဒီဥပဒေကမရှိစင်ဘူးလဲဆိုတော့တင်ပြချက်တွေလည်းနားထောင်မယ်။ရှိတဲ့နေရာပြောရတဲ့လူလေးရှိနေကျွန်တော်နားထောင်
ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့သူတို့အဆိုပြုထားတဲ့အကြံပြုချက်တွေတခုမှမပါဝင်ဘူးလို့66ဂါကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီး66ဂါကြီးဖြတ်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘက်နဲ့ရောလွှတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ
်လွှတ်တော်ဘီးရဲ့နှစ်ပတ်လောက်ကတောင်းဆိုခဲ့တာရှိတယ်ပေါ့နော်ကျွန်တော်တောင်းဆိုချက်တွေလည်းကတခုမှမပါလာဘူးပေါ့နော်ကျွန်တော်တို့ကဒီစက်ပတေဦးမှာ6ကြောက်ကားကြီးကိုဖြတ်သိမ်းပြီးတော့အခြားပုံမှန်တွေကိုပြင်တာကြီးဖြတ်တာကြီးလည်းရှိတယ်ရှိပါအောင်အချက်20ကျော်ပဲ။အဲဒါအဲ့ဒီအချက်ဒီအားလုံးလိလိရှုပြီးတော့ပုံမှန်6ကြောက်ကားကြီးကိုပြင်တာပဲတခုနဲ့ဒီဥပဒေပြန်မှာပါလာတယ်ပေါ့နော်။ဆိုတော့အဲ့ဒီဟာကကျွန်တော်တောင်းဆိုရတယ်မကိုက်ဘူးလို့ပြောရမှာ။နောက်တစ်ခုကျတော့လက်ရှိပြင်တဲ့အချက်တရားရောလုံလောက်ပြီလားလို့ကြည့်ရခါမှာလုံလောက်မှုမရှိဘူးပေါ့နော်။ဆိုတော့ကိုဆိုးတာကပုံမှန်80ခါကိုဖြတ်ပလိုက်တယ်ပေါ့။ဆိုတော့အားလုံးက CND ပေါ့အထူးဖြင့်ဒီပြည်ရေးဝန်ကြီးဌာနအဲ့ဒီအခွင့်အရေးလက်အောက်ထဲမှာပဲရှိသွားတော့မှာပေါ့။အေးဒီ PA ရဲ့လက်အောက်ကိုရောက်သွားတယ်ပေါ့။အဲ့တော့အဲ့ဒီဟာကပို့ပြီးတော့ကြောက်ချင်တာကောင်းလာတယ်ပေါ့။ဒီတကယ်လို့ဥပဒေသာဒီတိုင်းကပြင်လိုက်နေဆိုရင်ကျွန်တော်တို့ဒီရေလွတ်လပ်စွာပြည့်စုံပြီးတော့ပို့ပြီးကြီးကြပ်လာဖို့ရှိပါတယ်ပေါ့။
ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနောက်အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီလွှတ်တော်နှစ်ရက်စလုံးကအပြန်အလှန်ဆွေးနွေးအတည်ပြုပြီးတော့မှပြည်ထောင်စုလွှတ်တော်မှအတည်ပြုပြဋ္ဌာန်းမှဖြစ်တဲ့အတွက်အကြေအလည်ဆွေးနွေးကြမှာဖြစ်တဲ့အကြောင်းကိုလည်းအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်ဦးအောင်သိန်းကဆိုပါတယ်။
အဲ့လိုနားတော်ပြီးတော့ပိုင်းညမှာကျွန်တော်ဌာနဆိုင်ရာတွေကိုလှမ်းပေးရတယ်။ကျွန်တော်ရှင်းကြည့်ကြုံရုံးတို့တရားစီရုံးရုံးတို့လှမ်းပေးရတယ်။ဒီလေရုံးနဲ့ပါနေတာပေါ့လေ။အဲ့ဒီကနေပတ်သက်ပြီးချဆွေးနွေးတယ်။ကျွန်တော်ပြည်သူ့လွှတ်တော်ကဥပဒေကော်မတီနဲ့အကျိုးသက်လွှတ်တော်ဥပဒေကော်မတီတို့ပေါင်းပြီးဖွဲ့ရတဲ့ဖွဲ့ရှိတယ်။အဲ့ဒီဖွဲ့ကိုထပ်တင်တယ်။ထပ်တင်ပြီးအဲ့ဒီဖွဲ့ရနေပြီးတော့ကျွန်တော်တို့ပြီးပြီဆိုရင်သမားရှိ ው တာအလွှတ်တော်ပြန်တင်တယ်။လွှတ်တော်ကရှင်းပြရကတော့ချောသက်ပြီးပြီးတော့ပြီဆိုရင်အသမားရှိတဲ့ဥပဒေဖြစ်သွားတာ။
ဒီအတွက်ဆက်သွယ်ရေးဥပဒေပါပြင်ဆင်တဲ့ပယ်ဖြတ်တဲ့နဲ့ဥပဒေပုံမှန်တွေနဲ့ပတ်သက်လို့လွှတ်တော်တာဝန်ရှိတဲ့သူတွေစီကိုထပ်မံတွားရောက်ဆွေးနွေးကြမှာဖြစ်တဲ့အကြောင်းကိုလည်းကိုဆောင်ခါကပြောပါတယ်
ကျွန်တော်တို့မှဒီညွှန်လင်းချက်ကလွှတ်တော်မယ်ရှိရတယ်ဆိုတော့ဒါလွှတ်တော်ရောက်သွားတဲ့လွှတ်တော်ရေးလွှတ်တော်ကိုလည်းဒီဆွေးနွေးပေးလို့ဒါဒီကပက်ဖြစ်သွားကျွန်တော်မအားလို့မြင်ရတော့အဲ့တော့ တော်မတ်တွေနဲ့လွတ်တော်ကိုယ်စားလှယ်နဲ့ကျွန်တော်ဆက်တွေ့ဖို့ကျွန်တော်ကြိုးစားနေတယ်။နောက်ကကျတော့ဒီပို့ပြီးတော့ဖြေရအောင်ကျွန်တော်တို့ဒီအိုင်းကနေပို့ပြီးစီလောက်တာမျိုးတွေဆက်လုပ်သွားမှာပေါ့နော်။အချိန်ကတော့တိတ်မကြံတော့ဘူးပေါ့နော်။အဲ့တော့ဒါပေမဲ့အဲ့ဒီအချိန်တော့ကျွန်တော်တို့ရရတော့ကျွန်တော်တို့ဆက်သွင်းသွားအောင်မယ်ကြာဟုတ်။
အများပြည်သူသိရှိနားလည်အောင်နဲ့ဝိုင်းဝန်းအကြံပြုဆွေးနွေးနိုင်အောင်လူမှုလှုပ်ရှားမှုတွေနဲ့ပညာပေးမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်း66ကာကြီးဖြတ်သိရေးလှုပ်ရှားမှုပူးပေါင်းအဖွဲ့ကဆိုထားပါတယ်ရှင်။